ိုင်းနိုင်ငံမကောက်မြို့မှာအခြေခံဥပဒေပြင်ဆင်နိုင်မယ့်အလားအလာတွေဆွေးနွေးနေကြတဲ့လွှတ်တော်ထက်ကိုတန်ဆူကြိုးတွေကြော်ပြီးတော့ဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြသူတွေကိုထိုင်းရဲတို့ကမိသက်ပိုက်တွေတုံးပြီးတော့တားဆီးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဝန်ကြီးချုပ်ပရယုတ်ချောင်းအိုချာနှုတ်ထွက်ပေးရင်းနဲ့ထိုင်းတော်ဝင်မိသားစုရဲ့အာဏာလျှော့ချရေးကိုဆန္ဒပြသူတွေကလှရုံနဲ့ချီတောင်းဆိုနေကြတာပါ။အခါရန်တွေချထားတဲ့ထိုင်းလွှတ်တော်အဆောက်အုံရှိမှရှားနဲ့ချီတဲ့အစိုးရထောက်ခံသူတွေကလည်းတံပြန်ဆန္ဒပြခဲ့ကြသလိုအခြေခံဥပဒေပြင်ဆင်တာမျိုးတွေမလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။လွှတ်တော်ရှိကတန်ဆူကြိုးတွေဖယ်ရှားပြဖို့ဆိုင်ကယ်အုပ်ထုပ်တွေနှကောင်စည်းတွေနဲ့ရောက်လာတဲ့အစိုးရစညံဆန္ဒပြသူတွေကိုအထီးကရုံဖြစ်ရှိထိုင်းရဲတပ်ဖွဲ့ကမိသက်ပိုက်နဲ့ထိုးပြီးတော့တားဆီးခဲ့တာကိုတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုပုံရိပ်တွေမှာတွေ့ရပါတယ်။ဆန္ဒပြသူတွေကလည်းရောင်စုံမိခိုးငွေတွေထွက်တဲ့ဘုံတွေနဲ့ရဲတွေကိုပြန်ပြီးတော့ပစ်ခတ်ခဲ့တာပါ။လွှတ်တော်အနီးမီတာ50အကွာတိဘသူမှကတ်မလာဖို့လဲရဲတွေကတားမြစ်ခဲ့ပါတယ်။အနီးအနားမှာတော့ရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာပါ။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မယ့်နီလာပေါင်းစုံကိုလွှတ်တော်အမတ်တွေတင်ပြဆွေးနွေးနေတာဖြစ်ပါတယ်။စစ်အကြီးကဲဟောင်းလဲဖြစ်တဲ့ဝင်းညချုပ်ချောင်းအိုချာနှုတ်ထွက်ပရင်နဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒပြသူတွေကနအူးတောင်းဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ဘရင်စစ်နဲ့ပြုတ်ပြင်ရေးကိုပါတောင်းဆိုလာကြတာလည်းဖြစ်ပါတယ်။